မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအတွင်းမှာပိတ်မိနေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားစုစုပေါင်း283ဟာနိုဝင်ဘာလ20ရက်နေ့မှာတရုတ်နိုင်ငံကူမင်းမြို့ကနေပြီးတော့တဆင်ထိုင်းနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA သတင်းတောက်မအေးမမသတင်းပေးပို့ထားပါတယ်။ယူဆကြည့်ပါ
။ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်အဖွဲ့3ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းပိတ်မိနေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားစုစုပေါင်း283ဟာဒီကနေ့နဲ့နိုဝင်ဘာလ20ရက်နေ့မနေ့3နာရီကတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းလေစိတ်ကနေထိုင်းနိုင်ငံပိုင်လေကြောင်းကနေထိုင်းလေယာဉ်နှစ်စင်းနဲ့ဗန်ကောက်မြို့ကဒုံမောင်းလေစိတ်ကိုဆက်ရောက်လာပြီးဖြစ်ပါတယ်။ထိုင်း266ဦးကိုလေစိတ်ကနေနောင်ကျော့မြို့နယ်အုပ်ချုပ်ရေးဌာနဝင်းအတွင်းကိုဘတ်စကားတွေနဲ့ခေါ်ဆောင်သွားကြတာဖြစ်ပြီးအဲ့ဒီမှာရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးဌာနကအရာရှိတွေကရောက်လာသူတွေကိုအသေးစိတ်စစ်ဆေးမှုတွေဆက်လက်ပြုလုပ်နေပါပြီ။ရောက်လာသူတွေထဲကဖိလစ်ပိုင်နိုင်ငံသား6ဦးနဲ့စင်ကာပူနိုင်ငံသား2ဦးကိုတော့လေစိတ်လဝကရဲတပ်ဖွဲ့နဲ့တပ်ဆိုင်ရာတန်ယုံတွေကနေလာရောက်ပြီးစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေကြောင်းထိုင်းအနာပိုင်တွေကပြောပါတယ်။အခုပြန်လဲရောက်ရှိလာတဲ့ထိုင်းနိုင်ငံသားတွေဟာထိုင်းအခြေဆိုင် Emmanuel Foundation လူကုန်ကူးမှုတပ်ဖြည့်ရေးနဲ့လူမှုကယ်ဆယ်ရေးအဖွဲ့ကိုသူတို့ရဲ့အုပ်ထိန်းသူတွေကသတင်းပေးတိုင်ကြားကြတဲ့အတွက်သူတို့အဖွဲ့ကထိုင်းအစိုးရထံတင်ပြခဲ့ပြီးတဲ့နောက်အခုလိုကဲတင်နိုင်ခဲ့တာဖြစ်ကြောင်းအဖွဲ့ရဲ့ဒီဂရနိုင်ချာရူရဲ့ဂျီမင်ခကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်။အင်ဂျီ266คนเนี่ยก็ถือว่ากลับมาไทยเรียบร้อยนะครับแต่ว่ายังเหลือติดค้างอยู่ในลาวกาอยู่ครับตอนนี้เรากําลังรวบรวมแล้วเพื่อที่จะ
ထိုင်းနိုင်ငံဂျာယီဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့အခုလိုဒုက္ခရောက်နေကြတဲ့ထိုင်းနဲ့တခြားနိုင်ငံသားတွေကိုကဲထုတ်နိုင်ခဲ့တာဟာလွယ်ကူတဲ့အရေးကိစ္စမဟုတ်ပဲနိုင်ငံအစ်စ်လှုပ်ဆောင်မှုတွေဆက်လက်လှုပ်ဆောင်ခဲ့ရကြောင်းပြောပါရယ်ဒါအပြင်အခုပြန်ရောက်လာကြသူအများစုဟာမြန်မာနိုင်ငံထဲကိုတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်သွားခဲ့ကြတာဖြစ်လို့သူတို့ကိုတပ်ဆိုင်ရာအာဏာပိုင်တွေကအသေးစိတ်စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းထုတ်ပြန်ထားပါရယ်ဒီကနေ့ညနေအချိန်ထိပြန်ရောက်လာသူထိုင်း266ဦးကိုဆွေမျိုးသားချင်းတွေကနောင်ကျောက်အုပ်ချုပ်ရေးဝင်းအပြင်ဘက်မှာတွဲဆောင်ဝင်ရဖို့စောင့်နေကြတာပါထိုင်းအနာပိုင်တွေကတော့လိုအပ်တဲ့စစ်ဆေးမှုတွေလုပ်ဆောင်ပြီးမှသာမိဘဆွေမျိုးတွေထံအနှံ့သွားမှဖြစ်တဲ့အကြောင်းပြောကြားခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါရဲ့ရှင်